မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခိုလုံခဲ့ကြတဲ့မွတ်စလင်ဒုက္ခသည်တွေကသူတို့နေရရင်ပြန်ရေးသူတို့အတွက်နိုင်ငံတကာလုံခြုံရေးတပ်ဖွဲ့တွေကတာဝန်ယူပေးဖို့အပါအဝင်နိုင်ငံရေးတောင်းဆိုမှုတွေလုပ်ခဲ့တယ်လို့ဒုက္ခသည်တွေနေရပြန်ရေးတွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့မြန်မာအဖွဲ့ခေါင်းဆောင်ကပြောပါတယ်နေရပြန်သူတွေအဆင်ပြေစေဖို့နိုင်ငံသားစစ်စီရေးကံမှလူမျိုးဘာသာထည့်သွင်းမှုကိုဖယ်ရှားပေးတာအပါအဝင်မြမအစိုးရဘက်ကလက်ရောမှုတွေလုပ်ပေးကြောင်းလည်းပြောပါတယ်အပြည့်အစုံကိုတော့ VOA သတင်းတော့မေခါကစူးစီးတင်ပြထားပါတယ
်ပြီးခဲ့တဲ့ဒီဇင်ဘာ16ရက်နေ့ကနိုင်ငံသားဝန်ကြီးဌာနညွှန်ကြားမှုချုပ်ဦးချန်းဦးဆောင်တဲ့ကုလသမဂ္ဂဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇာကဒုက္ခသည်စခန်းကိုတွားရောက်တွေ့ဆုံပြီးနေရစွန့်ခွာသူတွေနဲ့ပတ်သက်လို့အစိုးရဘက်ကလှုံ့ဆော်နေတဲ့ပြည်내လက်ခံရေးလုပ်ငန်းစဉ်နဲ့ပတ်သက်တာကိုတွားရောက်ရှင်းပြလာမှာဒုက္ခသည်တွေဘက်ကအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်
။သူတို့ဘက်ကပြောတာတော့အရင်ကမ်းတယ်ပေါ့နော်။အရင်ကလေးနဲ့ပဲတွေ့ရတာပေါ့နော်။ဒီတက်ရတယ်၊ဒီတက်တယ်နေလား။အရင်တစ်ခါကတွေ့ရတဲ့လူတွေအခွင့်အရေးတောင်းတဲ့အပြင်နိုင်ငံရေးခွင့်အရေးကတောင်းလာတယ်။ကျွန်တော်လည်းရှင်းပြခဲ့ပါဘူး။ဘာလို့ဒုက္ခသည်ကကျွန်တော်လည်းကျွန်တော်လည်းဆွေးဟာလေးအဲ့ဒါကိုရှင်းပြရတယ်။နောက်ပြီးတော့ကျွန်တော်တို့ကကြည့်ရှုံးမှုလုပ်ထားတာလေးကိုရှင်းရှင်းပြရတယ်။ဒါနဲ့တောင်းဆိုတာကတော့ပြောဟိုကာကွယ်ဆောင်ရှုံးမှုဆိုတာတတိယအင်အားကြီးတွေပဲလုပ်ပေးဖို့ပေါ့နော်။ပေးလို့ဆိုတော့ဒါမျိုးတွေနဲ့တောင်းဆိုမှုတွေတခြားအခုမှဟိုပုံမှန်ဆိုလို့ရှိရင်သူတို့ရဲ့လုံခြုံမှုတွေကိုဟိုပိုကောင်းလုပ်ပေးမှုဆိုတာဟာလေးလာမှာပေါ့ဒါကြောင့်ဆိုလို့ကတော့မှရှိတဲ့ဒီခွဲပြောဆိုနေတဲ့လေးတိုင်းတွေကဟာလေးပဲ။အဲ့တော့တောင်းဆိုတာကတော့ဒါလေးရှိတယ်ဆိုတော့ခုနကတော့ပြောဟိုဒီ citizen ရှိရမှနောက်တိုင်းအသားဖြစ်အပြစ်မှပြုမှပြန်လာမယ်လို့ပါတယ်အဲ့ဒါလေးပေါ့နော
် NVC လို့ခေါ်တဲ့နိုင်ငံသားခံယူဖို့စီစစ်ခွင့်ကပ်ပြားဟာနိုင်ငံသားသားဖြစ်အောင်လုပ်လိုက်တဲ့ကပ်မဟုတ်ပဲဒီကပ်ပြားရှိသူတွေအနေနဲ့နိုင်ငံသားရှောက်ခွင့်ရှိတယ်လို့နိုင်ငံသားရှောက်တာမှလည်းအရင်လိုကြံ့ကြာမှုမရှိသေးပဲထုတ်သိမ်းနေတယ်လို့ဦးချန်းအေးကပြောပါတယ်အရင်ကနိုင်ငံသားစစ်စစ်လက္ခဏာမှာတစ်နှစ်တစ်ကြိမ်သာလှုပ်ဆောင်ခဲ့ရမှဒီ2019မှာဆိုရင်ခုနှစ်ကြိမ်တိတိစစ်စစ်လက္ခဏာမှုတွေလှုပ်ဆောင်ပေးခဲ့တယ်လို့ဆိုပါတယ်။အရင်ထုတ်ပေးထားတဲ့တုံးခေါက်ချိုးကတ်တွေတိုင်သူတွေအနေနဲ့ MVC ကတ်ကိုထပ်မံလျှောက်ဆရာမလိုတော့တဲ့အကြောင်းကိုလည်းရှင်းပြခဲ့တယ်လို့ဆိုပါတယ်။နိုင်ငံသားဖြစ်တိုက်သူတွေမြန်မြန်ဆန်ဆန်နိုင်ငံသားဖြစ်ခွင့်ရနိုင်ဖို့ဖြည့်ဆွမှုတွေလုပ်ပေးနေတယ်လို့လည်းဦးချန်းအေးကပြောပါတယ်။
အော်ကျွန်တော်တို့ရှင်းသူတို့ရှင်းပြလာတော့မှတ်ပုံတွေထုတ်ပေးနေတယ်ရတဲ့ရတဲ့လူတွေပေါ့နော်ရတဲ့ရတဲ့လူတွေကို1980ဥပဒေအရထုတ်ပေးနေတယ်ပိုးပွားရတာတကယ်တမ်းကမြန်မာပြည်မှာနေထိုင်ရတာမှန်တယ်လို့ဆိုရင်ကျွန်တော်တို့ငွေအပြည့်ပြည်နိုင်ငံလာပြီးထုတ်ပေးရပါတော့ဒါဘာသာရေးလူမျိုးမခွဲခြားတဲ့ထုတ်ပေးနေတယ်အဲထုတ်ပေးနေတာလည်းရှိတယ်ဒီထိုင်ပြည်ပေါ်မှာလေတော့အော်ဟိုကျန်တဲ့ကျန်တဲ့နေရာမှာရှိတဲ့မွတ်စလင်တွေထုတ်ပေးနေတယ်နောက်တစ်ခု NVC ကထပ်မှပါတယ်ကိုယ်ကလူမျိုးနဲ့ပါပါဖြုတ်ပြထားတယ်ပြင်းပြီးလည်းမတော့ဘူးရလည်းမတော့ဘူးဘယ်တော့ပါတာလဲမစလဲတော့ဘာလို့မပါဘူးအဲဒီဟာကိုဖြုတ်ပြထားတယ်နောက်ပြီးတော့ဟိုမစလဲတမန်အားလည်းရှင်းတဲ့ဥပဒေမတိုင်းတာတစ်ခုပဲဆိုတာတတ်မှတ်ထားတယ်ခုနှစ်ကာလနဲ့ပတ်သက်ပြီးတော့ကာလရည်နဲ့ပတ်သက်ပြီးတော့ကျေရှင်းပြရမှာနော်
ဒုက္ခသည်တွေဘက်ကနိုင်ငံတကာမီဒီယာတွေကိုဖြေကြားရမှာတော့မြန်မာအစိုးရကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာသူတို့ရဲ့တောင်းဆိုမှုတွေကိုလက်ရောပေးနိုင်ပွဲမရှိတာကြောင့်ပြန်လာရေးအလံဝေးဖို့ရှိတယ်လို့ပြောဆိုနေတာတွေရှိပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ကောင်းဆောင်ဦးချန်းကတော့အခုတွေ့ဆုံခဲ့တဲ့ဒုက္ခသည်အယောက်40ကျော်ဟာဒုက္ခသည်အားလုံးကိုကိုးစားပြုတယ်လို့တတ်မှတ်လို့မရနိုင်ဘူးလို့သူကပြောပါတယ်။ဒါအပြင်ဒီနေ့ရက်တာတွေ့ဆုံဆွေးနွေးမှုအတိတ်ဒုက္ခသည်တွေနေရပြန်ရေးနဲ့ပတ်သက်ပြီးအောင်မြင်မှုတစ်စုံတရာရရှိခဲ့ခြင်းမရှိဘူးလို့လည်းဦးချန်းအေးကဆိုပါတယ
်။ကျွန်တော်တို့မအောင်မြင်ဘူးဆိုတာတော့ဘာလို့ပြောဒီကနေ့မှဒီဘက်ကိုပြန်လာတဲ့လူတွေလည်းရှိတယ
်။
10ယောက်23ယောက်ဆိုပြန်လာပြီးတော့400ကျော်ပါပြီ။ပြန်ကျင်တဲ့လူရှိမှာပဲ။နောက်တစ်ခါကျတော့ဒါတွေရမှဆိုတဲ့ဘလူမျိုးဟိုကမ္ဘာမှာပြောဆိုနေတဲ့လူတွေကလည်းတော့အဆူရှိနေတာပဲလေ။နောက်တစ်ခုကကျတော့ဒီဘက်မှာဘာမှထက်ဆိုင်ဟိုဘက်မှာဒီလိုမျိုးအထောက်အပံ့ပေါ်မှာမူတည်နေရတဲ့ဟာပိုကောင်းနေဆိုတဲ့လူတွေလည်းရှိပေါင်းရှိနေတာပဲ
။
ဆိုတော့ဒါမျိုးလည်းကျွန်တော်ပြောလို့ကျွန်တော်တို့တွေ့ရတဲ့လူကစတန်နဲ့တမားတွေဖြစ်နေတယ်။ဒါအားတဲ့ပင်လာတည်းရဲ့စီစဉ်ပေးမှုကြောင့်တွေ့ရတာလေ။ကျွန်တော်တို့ကလည်းလူကြီးလို့မရအောင်ကျွန်တော်ကလည်းတွားပြီးတော့ကြံ့ကြံ့မှတွားပြီးတော့လုပ်လို့လည်းမရအောင်
ဒီလိုတွားရောက်တာမှာအာဆီယံနိုင်ငံအတွင်းရေးမှုအပြင်ဗီယက်နမ်၊အင်ဒိုနီးရှား၊စင်ကာပူနဲ့ဖိလစ်ပိုင်နိုင်ငံတွေကကိုယ်စားလှယ်တွေပါပါဝင်တယ်လို့ဦးချန်းကြီးကပြောပါတယ်။ဒီကိစ္စမှုအတွင်းရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုမြန်မာအစိုးရကဘာကြောင့်လက်မခံတာလဲဆိုတာကိုလည်းဒုက္ခသည်တွေကိုရှင်းပြခဲ့တယ်လို့ဦးချန်းအေးကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေကိုတော့စီစစ်ပြီးပြန်လည်လက်ခံသွားမယ်လို့ကတိပေးထားပါတယ်ရှင်။